နိုဝင်ဘာလ9ရက်နေ့မှာကျင်းပမယ်လို့ကြေညာထားတဲ့ရွေးကောက်ပွဲတွေမှာခုံတမာတိလူကြီးတွေနေရာကတမာတမက်ကြကြတာဝန်ယူလှုပ်ဆောင်ရမယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်လူကြီးတွေဟာသူတို့တာဝန်အတိုင်းမှန်မှန်ကန်ကန်မျက်မျှတတဘယ်ဘက်မှဘက်မလိုက်ပဲလှုပ်ဆောင်နေတယ်လို့သောတာရှင်တို့ယူဆပါသလားလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဆိုတာနဲ့ရွေးကောက်ပွဲကော်မရှင်ရဲ့အခန့်ကဏ္ဍကိုအခုဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာပါထုတ်လုပ်သူကိုဇော်ဝင်းလိုက်နဲ့အတူကိုကျော်ကျော်သိန်းကတင်ဆက်ပေးပါမယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာခုနကတော့ကျွန်တော်တို့ရဲ့စီစဉ်မှုမန္တနာချမ်းကနေပြီးတော့ဒီကနေ့ညဘက်ဆွေးနွေးမယ့်အကြောင်းအရာတွေအကျေတဝန့်အပြည့်အစုံပြပြပေးသားတဲ့အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီအကြောင်းအရာကိုဆွေးနွေးဖို့ကြေညာထားပြီးတဲ့ဂျားထဲမှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဩဂုတ်လ23ရက်နေ့စွဲနဲ့2010ပြည့်နှစ်နိုဝင်ဘာလ9ရက်နေ့မှာပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကျင်းပပြုလုပ်တော့မယ်ဆိုပြီးတော့ကြေညာလိုက်တယ်လို့တရက်ထဲမှာပဲလွှတ်တော်အသီးသီးအတွက်လွှတ်တော်ကိုယ်စားလှယ်တောင်းတွေအမည်စင်းတင်သွင်းဖို့စီစစ်ဖို့ရုပ်သိမ်းဖို့တို့နဲ့ဆက်လင်းတဲ့နေရက်တွေကိုလည်းပဲထုတ်ပြန်ကြေညာခဲ့ပါတယ်ဒါကျွန်တော်တို့အစီအစဉ်ကြေညာထားပြီးတဲ့နောက်ပိုင်းမှာတိုက်တိုက်ဆိုင်ဆိုင်ဖြစ်ခဲ့တဲ့ဖြစ်ရပါရွေးကောက်ပွဲဘယ်တော့လုံးမလဲဘယ်တော့လုံးမလဲလို့လူတွေကမျှော်လင့်စောင့်စားနေကြတဲ့အချိန်အခါရောက်သွားတယ်လို့ပဲပြောရမှာပါဒီကနေ့ညဘက်အစီအစဉ်အတွက်ဆွေးနွေးပေးဖို့ကျွန်တော်တို့ပြည်နယ်ဆွေးနွေးပေးဖို့ဖိကြားထားသူတွေထဲမှာအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဥက္ကမောင်စီပါဝင်ပါတယ်ဆရာဥက္ကမောင်စီကြားပါလားခင်ဗျာဟုတ်ကဲ့ဆရာဥက္ကမောင်စီလမ်းပေါ်မှာရောက်နေပါပြီနောက်တူကတော့ကျွန်တော်တို့အင်ဒီယားနာတက္ကသိုလ်ဒီမိုကရေစီနဲ့အခြေခံဥပဒေဌာနကဒုတိယညွှန်ကြားရေးမှူးနဲ့ဥပဒေဘွဲ့လွန်ပါရဂူသုတေသီဖြစ်တဲ့ဒေါက်တာဆလိုင်းငွန်ကျုံးလျံပါဒေါက်တာဆလိုင်းငွန်ကျုံးလျံကြားပါလားခင်ဗျာ
ကြားပါတယ
်ကျွန်တော်ဆရာအတန်ကိုဆရာရဲ့အမိကိုများပြောတာမှားသွားခင်ကျွန်တော်ကိုအမှားပြင်ပေးပါကျွန်တော်ကြိုပြီးတော့မေတ္တာရက်ခံပြရစီဆရာနော်
မှန်ပါတယ်ဆရာ
ဟုတ်ကဲ့ပါခင်ဗျာဆရာတန်နည်းနည်းတိုးနေပါတယ်ကိုဇော်လန်ရေဆိုတော့ကျွန်တော်နောက်ထပ်ကျွန်တော်တို့ဖိတ်ဟိုပင်နယ်ဆွေးနွေးဖို့ဖိတ်ကြားထားသူတူလည်းရှိပါသေးတယ်အခုထုတ်လို့ရမှုကိုဇော်ဝင်းလိုင်ကဟိုခေါ်နေသေးပါပဲကျွန်တော်တို့ပင်ဟိုဝင်ရောက်ဆွေးနွေးမဲ့သူတွေကအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားသူတွေထုံစံတိုင်းကျွန်တော်တို့အသံဖိုင်နဲ့ပို့ပြီးဆွေးနွေးထားသူတွေတော်များများရှိပါတယ်အဲ့ဒီထဲကမှကျွန်တော်ခုနပြောခဲ့တဲ့ရုပ်ောက်ပွဲရဲ့ကြီးညာတာနဲ့ဟိုကြီးညာလိုက်တဲ့ပြီးတဲ့နောက်ပိုင်းမှာကျွန်တော်အခုဒီဥက္ကမောင်ဆွေနဲ့ဒေါက်တာဆလိုင်းငွန်ကျုံးလျံနဲ့ကိုကျွန်တော်ပထမဦးဆုံးမေးခွန်းတစ်ခုကျွန်တော်မေးချင်ပါတယ်ကျွန်တော်အင်မတန်မေးချင်တဲ့မေးခွန်းတစ်ခုပါဒီရွေးကောက်ပွဲရဲ့ကြီးညာလိုက်တယ်လို့နိုမာလာ9ရက်နေ့မှာရွေးကောက်ပွဲလုပ်မယ်ဆိုပြီးတော့ကြီးညာလိုက်တဲ့အချိန်မှာဆရာတို့စိတ်ထဲမှာပထမဦးဆုံးဖြစ်လာတဲ့အဲ့ဒီ very second လေးပေါ့အဲ့ဒီအချိန်ပိုင်းလေးမှာပထမဦးဆုံးဖြစ်လာတဲ့အတွေ့ခေါင်းထဲကိုရောက်လာတဲ့အချက်အဲ့ဒါလေးကိုကျွန်တော်ကိုပြောပြပါဥပမာဆိုပါတော့ဟိုကျွန်တော်ဆိုရင်လှုပ်ချလိုက်ပြန်ပြီဆိုတဲ့အတွေ့မျိုးကျွန်တော်ကောင်းထဲမှာရောက်လာကောင်ရောက်လာနိုင်ပါတယ်ဆိုတော့ဆရာတို့ကောင်းထဲမှာအဲ့ဒီအချိန်တုန်းကဘလို့အတွေ့မျိုးရောက်သွားတယ်ဆိုတာဟိုကျွန်တော်ကိုပြောပြပါဥက္ကမောင်စီအရင်ပြောပါခင်ဗျဟ
ုတ်ကဲ့ဗျအဲ့ဒီကြီးညာချက်ကိုကျွန်တော်ကြားလိုက်ရတဲ့အချိန်မှာကျွန်တော်တို့ဘာများသွားပြီးတော့စဉ်းစားမိလဲဆိုတော့
ဟုတ်ကဲ့
ကျွန်တော်တို့ဟာဟိုကောလာနာတွေဆွတ်နေတဲ့ကြားထဲကနေပြီးတော့ကအောက်တိုဘာလို့အစားပြောပြီးတော့
ဆယ်လဆယ်ရ
ဒီဇင်ဘာလို့ဒီဇင်ဘာမှာလည်းဖြစ်နိုင်တယ်ဆိုပြီးတော့သူပြောတာတွေကြားနေရပါတယ
်ဟုတ်ကဲ့
အဲ့မှာမှတစ်ခါထပ်ပြီးတော့ကနိုဝင်ဘာ9ရက်လို့ပြောတဲ့အခါမှာအောက်တိုဘာတဲ့တော့နောက်ကျသွားပြီပေါ့လေတို့လည်းပဲဒီဇင်ဘာကမှမဟုတ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့မှလိုအပ်ခင်ရတာတော့ခက်ဆဲခက်လျက်ရှိရပါပဲဆိုပြီးတော့စိန်ခေါ်မှုအစ်စ်တွေကိုရင်ဆိုင်အောင်မှာပဲဆိုပြီးကျွန်တော်တို့စဉ်းစားမိပါတယ
်ဟုတ်ကဲ့ဆရာဒေါက်တာဆလိုင်းကရောဘယ်လိုအတွေ့ဝင်လဲခင်ဗျာ
ကြားလိုက်တာနဲ့အဲ့ဒီရွေးကောက်ပွဲကြော်ညာချင်းရဲ့နောက်ွယ်မှာဘာလှုပ်ဝှက်ချက်လေးတွေပါလာမလဲဆိုတာပဲကျွန်တော်တို့စဉ်းစားနေပါတယ်အာဆိုပါဆိုဒေါအောင်ဆန်းစုကြည်လွတ်မြောက်မယ်လို့သူရှိနေတွေပြောတဲ့ရက်တွေနဲ့အာကတ်ခွာပြီးတော့ဖြစ်တဲ့ကိစ္စမျိုးနောက်ပြီးတော့နောက်ထပ်ပါလှုပ်ဝှက်ချက်တွေရှိနေသေးလဲဆိုတာအဲ့ဒါလိုက်ရှာနေတော့ပါပဲ
ဆရာကီးတွေလိုက်ဖွင့်နေတော့မဲ့ပေါ့မပွင့်သေးဘူးလားဆရာ
မပွင့်သေးပါဘူးခင်ဗျ
ာ။ဟုတ်ကီးလို့လဲဆိုရင်လည်းပြောပေါ်ဆရာเนาะကျွန်တော်တို့ကောင်းကောင်းလေးရှာကြည့်ကြတာပေါ့လေ
။ဟုတ်ကဲ့ဟုတ်ကဲ့
။ကျွန်တော်ကကိုဇော်ဝင်းလိုင်ကကျွန်တော်နောက်ထပ်ဒီကျွန်တော်တို့ဆွေးနွေးမဲ့သူနဲ့ဒီဝင်ရောက်ဆွေးနွေးမဲ့သူတွေဖိတ်ခေါ်နေတဲ့အချိန်မှာပဲကျွန်တော်တို့အတန်ဖိုင်နဲ့ပြပို့ပြီးဆွေးနွေးထားတဲ့လူတွေရဲ့ဟာကိုကျွန်တော်တို့အရင်ဆုံးသဘောထားတွေအရင်နားထောင်ကြည့်အောင်ပါဆိုတော့ကျွန်တော်တို့ဆွေးနွေးတဲ့ဟာအတွက်အချက်လက်တွေပြောဆိုကြရရပါမှာပေါ့เนาะ။ဆွေးနွေးတဲ့အတန်ဖိုင်ပြပို့ထားတဲ့လူနှောင်းစလုံးကဂျပန်နိုင်ငံကပါဒါကျွန်တော်တို့ရဲ့ပြည်သက်ဂျပန်နိုင်ငံမှာအခိုင်အခန့်ရှိနေတယ်ဆိုတဲ့အထိပ်ပြပါပဲကြုံတုံးလေးပါဆိုတော့ပရမတ်ယောက်ကမနှင်းယူလွင်မှာဂျပန်နိုင်ငံကသောတာရှင်တူဖြစ်တဲ့မနှင်းယူလွင်ဆွေးနွေးထားတာကိုနားထောင်ကြည့်ပါဦးခင်ဗျာ
။ပွဲတွဲမှာဒိုင်ဖြစ်ဆောင်ရမယ့်သူဟာခုံတမာတိလူကြီးဖြစ်ရပါမယ်။ပွဲကျင်းပရေးကိုပြန်လည်သတ်မှတ်ထားတဲ့ဥပဒေစည်းကမ်းများအတိုင်းဆောင်ရွက်ပေးရပါမယ်။ မြေတီပြိုင်ပွဲဝင်ကိုမှဘဲလိုက်ပေးခြင်းထုတ်ချက်ကန့်သတ်ပိတ်ပင်ပေးခြင်းမရှိရပါရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကိုလွတ်လွတ်လပ်လပ်ဘဲလိုက်မှုမရှိစီစဉ်နာကြီးကြပ်တာနဲ့အကောင့်ထည့်ဖို့တာတွေဖြစ်တင်ပါတယ်နားဘကောင်းဆောင်ဖွဲ့စည်းပေးထားတဲ့ယခုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလူကြီးတွေဟာဥပဒေကိုအဓိပ္ပာယ်ဖွင့်ဆိုရမှာလူမှုအကျိုးစီးပွားထက်စစ်ဘိုလ်ချုပ်ကြီးတွေရဲ့အကျိုးစီးပွားကိုသာအဓိကထားနေကြပါတယ်ကွန်ရှင်ဥက္ကဋ္ဌကိုနိုင်ကထိုစိတ်ထက်မြင်နေလို့နေတာဖြစ်ပါတယ်။ဥက္ကဋ္ဌဦးသိန်းစိုးကလက်ရှိဝန်ကြီးများနိုင်ငံရေးပါတီထောင်ခြင်းဟာဥပဒေနဲ့ကိုက်ညီတယ်လို့ပြောင်ပြောင်တင်းတင်းလိမ်ညာဖြစ်ကြားခဲ့ပါတယ်။ဒီမိုကရေစီအင်အားစုဘက်ကိုဆောင်ရွက်တဲ့အခြေအနေမှာတော့အမိန့်ဥပဒေမျိုးမျိုးထုတ်တားဆီးနေပြီးကြံ့ခွင့်မှုရင်ပြောရေးပါတီရဲ့အာဏာကိုပုံစံတစ်မျိုးနဲ့ကျင့်သုံးပြီးအတင်းအဓမ္မပါတီဝင်ခိုင်းနေတဲ့အခြေအနေမျိုးပေါ်မှာတော့ဒီဇုံတရားဟန်တာမှုမရှိပါဘူး။စစ်စိုးရရဲ့မဟာဗျူဟာအတိုင်းကော်မရှင်ကဒီမိုကရေစီပါတီတွေရဲ့လှုပ်ရှားမှုကိုတန့်တက်လျှော့ချပြီး USDP ကိုတော့လွတ်လွတ်လပ်လပ်မဲဆဲလှုပ်ရှားခွင့်ပြုနေပါတယ်။ရွေးကောက်ပွဲဥပဒေတွေကိုလွဲသုံးစားလုပ်နေပါတယ်။ကော်မရှင်ကတရားဥပဒေနဲ့ညီဂုဏ်သိက္ခာရှိစွာရပ်တည်ရမယ့်အစားလက်ရှိကာလတွင်စစ်တပ်ကိုအကာအကွယ်ပေးနေသည့်အဆင့်သို့လျှော့ချသွားနေပါတယ်။ခုံတမာရီနေရာကနေတမတ်တမတ်ကြကြတာဝန်ယူလှုပ်ဆောင်ရမယ့်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကလူကြီးတွေဟာမှန်မှန်ကန်ကန်မြတ်မြတ်တတ်တတ်ဘဲဘဲမှမလိုက်ပဲသူတို့တောင်းရင်ကိုဆောင်ရွက်နေတယ်လို့မထင်မြင်မိပ
ါဂျပန်နိုင်ငံကဒေါက်တာရှင်မနှင်းယူလေမှာကျွန်တော်ကမနှင်းယူလင်လို့ပြောလို့အတန်နားထောင်ပြီးတော့ကျွန်တော်ပြောတာပါဒါကတော့အသက်ငယ်လောက်တယ်ဆိုပြီးတော့ပေါ့နော်တကယ်လို့များဟိုဒေါ်ခေါ်ရမယ့်အသက်ရွယ်ရောက်နေရင်လည်းပဲခွင့်လွတ်ပါလို့ကျွန်တော်ဒီနေရာနဲ့ဒီနေရာကနေပြီးတော့တောင်းပန်ကြပါတယ်ဒီမနှင်းယူလင်ပြောထားတယ်ပြောတော့တဲ့ထဲမှာသတိထားမိပါပါအတော်အသေးစိတ်ကြပါတယ်အချက်နဲ့အလက်နဲ့ရုပ်ကောက်ပွဲကော်မရှင်လူကြီးတွေကဘယ်လိုပြောလိုက်တာဘယ်ချက်ကဘယ်လိုဆိုတော့ तू ဒီထက်ကြည်ကြည်ပြန်ပြောထားတာရှိပါသေးတယ်အချိန်ကန့်သက်ချက်ရကျွန်တော်တချို့ဟာတွေဖျက်ပစ်ခဲ့ရတာပါအဲ့လိုပဲကျွန်တော်တို့စီကိုဒီအီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးတဲ့ဒေါက်တာရှင်တွေရာလည်းပဲတစ်ချက်ချင်းတစ်ချက်ချင်းရုပ်ကောက်ပွဲကော်မရှင်ဥပဒေမှာဘယ်လိုပါတယ်ဟာလာဘယ်နေတော့ကဘယ်လိုပြောတယ်လူမျိုးအသေးစိတ်လေးလာပြီးတော့မှတ်သားထားပြီးတော့ကိုဆွေးနွေးချက်တွေပေးပို့တာကိုကျွန်တော်တို့တွေ့ရပါတယ်ဒါအင်မတန်ဝမ်းသာစရာပါကိုတိုင်းကိုပြည်အရေးကိုတကယ်ကိုစိတ်ဝင်တစားတလေးတနဲ့ထားပြီးတော့ပြောဆိုမှတ်သားဆွေးနွေးကြရတယ်ဆိုတော့ကဝမ်းသာစရာအချက်လို့ကျွန်တော်တို့ယူဆပါတယ်အခုတခါကျွန်တော်တို့ဂျပန်နိုင်ငံကပါပဲနောက်ထပ်သောတာရှင်တူဖြစ်တဲ့ဥစိန်ဆွေးနွေးထားတာကိုလည်းနားထောင်ကြည့်ပါအောင်ခင်ဗ
ျဘောလုံးပွဲတစ်ခုနဲ့ပုံနှိုင်းကြည့်ရရင်လူကျွန်ဘောဖမ်းရမယ့်စီးကြက်တိုင်ကလူကျွန်နေတာကိုမမြင်အောင်ဆောင်းနေတယ်လို့ကြံ့ဖို့နဲ့ကြံ့ဖို့ဝင်ကြီးတွေလို့တမမမြင်အောင်ဆောင်းနေတာဒိုင်ကျုံနာအဖရဲ့မျက်နှာရိပ်မျက်နှာငယ်ကြည့်ပြီးနာအဖရဲ့ခရီးသံကိုကြည့်ပြီးမှအလံထောင်ပြရဲတဲ့စီးကြက်တိုင်မျိုးဖြစ်ပဲရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ကိုမြင်ပါတယ
်ဦးစိန်ကဘောလုံးအတော်ကြိုက်ပုံရပါတယ်ဘောလုံးပွဲလည်းအတော်လေးကြည့်ပုံရပါတယ်ဘောလုံးပွဲနဲ့ဒီရွေးကောက်ပွဲကိုခိုင်းနိုင်ပြီးတော့ဦးစိန်ကပြောသွားပါတယ်ဆိုတော့ဒါကျွန်တော်တို့ဗမာမြန်မာနိုင်ငံသားတွေနားထဲကိုဒိုင်ကနေဝင်သွားမယ်လို့ကျွန်တော်တို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံသားတွေကဘောလုံးပွဲတော်တော်ကြိုက်တယ်လို့ပြောကြတာဟုတ်ဆိုတော့ဒီဆွေးနွေးချက်တွေကိုကျွန်တော်တို့ကြားပြီးတဲ့နောက်မှာဥက္ကမောင်စီကိုကျွန်တော်မေးခွန်းတစ်ခုမေးပြရစီဥက္ကမောင်စီတို့ကရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေတဲ့လူတွေဖြစ်ကြတဲ့အတွက်ပေါ့နော်ဒီရွေးကောက်ပွဲဝင်မဲ့ဆရာတို့အနေနဲ့ကရွေးကောက်ပွဲကော်မရှင်အပေါ်မှာဘယ်လိုမျှော်လင့်ချက်မျိုးထားပါလဲခင်ဗျအ
ဲကျွန်တော်မေးတာပေါ့နော်
ဟုတ်ပါတယ်ဆရာ
ဟုတ်ကဲ့အဲကျွန်တော်တို့ကတော့ရွေးကောက်ပွဲကော်မရှင်ဟာဟိုခုနကပြောသွားတဲ့ပုဂ္ဂိုလ်တွေရဲ့အသားတူပါပဲခွန်သမားကြီးဖြစ်ဖြစ်အစ်စ်ဖြစ်ကိုသမားကြီးအစ်စ်ဖြစ်ဖြစ်ရက်တည်ပြီးတော့ကပြည်သူမျက်နှာကိုပဲကြည့်ပြီးတော့ဆောင်ရွက်စီရင်တာပဲဒါကြောင့်မလို့ကျွန်တော်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့ပြောခဲ့တဲ့အခါတုန်းကဒီကျူတင်မဲတွေဟာလမ်းပေါ်မှာလိုက်ပြီးတော့ကလမ်းခင်းပေးမယ်ဆိုပြီးတော့နာမည်တွေနဲ့တကွမှတ်ပုံတွေနဲ့ကကောက်နေတဲ့ကိစ္စမျိုးတွေကိုပြည်သူတွေကစိုးရိမ်နေကြတယ်ဟု
တ်ကဲ
့ဒါဒီကျူတင်မဲအဖြစ်နဲ့အဲ့အတင်းဖွဲ့ကြီးတစ်ခုကနေပြီးတော့ကောက်တဲ့ဟာတွေဟာကျူတင်မဲအဖြစ်နဲ့ရောက်သွားဖို့ရှိနေတယ်လို့အလားလာမြင်ရတယ်ဆိုပြီးတော့ပြည်သူရတန်တရားတွေနဲ့စိုးရိမ်စိတ်တွေရှိတယ်။အဲ့ဒါကိုဘယ်လိုကာကွယ်ပေးမလဲလို့ဆိုတဲ့အခါကျတော့ကအဲ့ဒါကိုကျွန်တော်တင်ပြပါတယ်။တင်ပြတော့သူတို့အနေနဲ့ဒါအဲရှေ့ဝင်တက်တဲ့ပုံကိုယ်တွေအဝေးရောက်တဲ့ပုံကိုယ်တွေနဲ့အချင်းမဟုတ်ဘဲနဲ့အဲအချုပ်ခံထားတဲ့ပုံကိုယ်တွေကဒီကုကျင်မဲပေးဖို့ခွင့်ပြုမယ်လို့ဆိုပါတယ်။သို့တော်လည်းပဲတစ်ဖက်မှာရှိတဲ့အခါကျတော့ကျူတင်မဲကောက်တဲ့ပုံစံဟာမဲုံကိုယ်စားလေဒီပါတီကိုယ်စားလေတွေမပါဘဲနဲ့မဲဟုတ်မှုတွေကပဲသွားကောက်မယ်ဆိုတဲ့အနေထားမျိုးတွေကြားနေရတော့ကတရားမျှတအမှုကိုခြိကိုက်မယ်လို့ကျွန်တော်တို့လည်းအဲသုံးသပ်မိပါတယ်။ဒါကြောင့်မလို့ကော်မရှင်ဟာတကယ်ပဲပြည်သူမျက်နှာအောင်မြင်တဲ့ရုပ်ောက်ပွဲတရားကိုတရားမျှတမှုကတော့အခုမြင်နေတဲ့အတိုင်းဆိုရင်တရားမျှတမှုကအပြည့်အဝမရှိပါဘူး။လွတ်လပ်မှုဖြစ်အောင်ဆောင်ရွက်ချင်တယ်ဆိုရင်တော့ဖြစ်ရင်ကျွန်တော်ပြောလို့ပေါ့ပါတီကိုယ်စားလှယ်တွေကမဲဟုတ်မှုအားလုံးစုံကြီးရှေ့မှာကျူတင်မဲကောက်မှသာရင် commission ya mimi lou ko mimi lou de lo mangan kan lou de lo yu sa ma phit de lo be chano yu sa ba
okay chano sia me kun de khu that me bya si ho di chao na do de ajin tet san ma ho chano lo ja de ma ja la de ho tadin de khu me chin na ba chano lo di ya pai twe ma ba be ja la ra ga tchu niya ri ma di chu tin me san na ri kaun ni le so pi lo chano lo ja tha ba de sia lo ra ne patat pi lo ti tha ra mya si ba la
chano lo ga lo a cha ma cha ra ma ti nai bo bya ne ri ma lou chin ne lou nai na bo bya ba so lo kwa pyo lo bo a tin phoe ri ga ana nau khan ne yat ti ni de di chano lo ကျွန်တော်တို့ဟိုကြက်ခိုင်ဖွံ့ဖြိုးစဉ်အာဏာနောက်ခံကြီးတခုလုံးနဲ့ယက်တည်နေတာဖြစ်တော့ဒီပါဝင်တဲ့ပုံကိုယ်တွေကလက်ရှိအာဏာရှိနေတဲ့ဝင်ကြီးဝင်ကလေးတွေဝင်ကြီးချုပ်ပါပါနေတဲ့ခါကျတော့ကဒီအတင်းရဲ့ဒီအဖွဲ့ကြီးရဲ့ဒီပါတီရဲ့ကျွန်တော်တို့လှုပ်ဆောင်မှုဟာဘယ်လောက်ထိတာသွားနိုင်လဲဆိုတာခံမှန်းလို့ရပါတယ်ဒါမှမဟုတ်ကျွန်တော်တို့အနေနဲ့ကတော့အဲ့လိုပုံကိုယ
ဖွဲ့ပြီးတော့ချင်းပြိုင်ပြိမဲ့စင်ပြီးလူလူအားလုံးကတရားမြတ်မှုပေါ်မှာကြောက်ကြမှုနေသွားလိမ့်မယ်လို့ပဲကျွန်တော်ပြောချင်ပါတယ်။ဟုတ်ကဲ့အဲ့လိုသာဆိုရင်အင်မတန်စိတ်ဝင်စားစရာကောင်းတဲ့ပွဲတစ်ပွဲဖြစ်လာမှာပါပဲเนาะဆရာဒေါက်တာဆလိုင်းဘယ်လိုသဘောရလဲအဲ့လိုသာတာဝန်ရှိကြီးလူကြီးတွေကနေပြီးတော့ထွက်ပြီးတော့ပြန်လိုက်မယ်ဆိုရင်ဒီပွဲကအင်မတန်ဒီထက်ပိုပြီးတော့စိတ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ ဒီကိစ္စတွေခုနကဆရာခေမောင်ဆွေပြောသွားတဲ့ကိစ္စတွေအားလုံးကိုတို့ကမှန်မှန်ကန်ကန်လုပ်တင်တယ်အဲ့လိုလိုလိုရှင်ခုနကဆရာပြောသလိုတတော်ကိုစိတ်ဝင်စားဆရာကောင်းတယ်လေးစားဆရာကောင်းတယ်
ရင်းခုံဆရာကောင်းတဲ့ရွေးကောက်ပွဲတစ်ခုဖြစ်မယ်လို့ကျွန်တော်လည်းယူဆပါတယ်ဟုတ်ကဲ့ကျွန်တော်ဒီရွေးကောက်ပွဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်လူကြီးတွေရဲ့စည်ရင်းပေါ်လေအဲ့ဒီစည်ရင်းကိုကြည့်တဲ့အခါမှာစုစုပေါင်း၁၈ယောက်ပါပါတယ်ဥက္ကဋ္ဌကလက်ရှိရရွေးဖြစ်သွားပြီဖြစ်တဲ့ဦးသိန်းစိုးပေါ်လေရင်းနှုံးကတော့သူကစစ်ဥပဒေချုပ်ဖြစ်ခဲ့ပြီးတော့အခုကဘာမှသူတရ Commission mah dua belas mulu kere. Nau dekah di Tuduh Yugau Buai Commission dah. Jengah Tuduh Yugau Buai Commission mah jenjai muzu lo kere dua muka uwin ku. Nau dekah jenaru undan yuce licin ye pui ga pui hau pare. Nau nyeza tutiya sini jok pare umian nai. Nau nyeza tiya duji jok. Ya tu jijau pawai tu upare, na biro cenderu yang udah ketuga, bivisan ya sesan ini tanah ye, nengen ngah sesan ini tanah lu korai temaya, jika ha, sama itu ya upare, sebab degu, kondisi, tenshare luji lugaun lu piu ama ba, na soya itu biar jinaja temaya cenderu piu upare, kondisi de lu, soya ga yongji de lu dene posisi ame so biro, sebab ayu miu, tiga yuje biro. ဖွဲ့စည်းထားတဲ့လူတွေပါဆိုတော့ဒီလူတွေနဲ့ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကလွတ်လပ်ပြီးတော့တရားမျှတာတဲ့ရွေးကောက်ပွဲတွေဖြစ်အောင်လုပ်ပေးမယ်ဆိုပြီးတော့ဒါကြေညာထားပါတယ်ဆိုတော့ဒေါက်တာဆလိုင်းခင်ဗျာလွတ်လပ်ပြီးတရားမျှတာတဲ့ရွေးကောက်ပွဲတွေဖြစ်ဖို့ရွေးကောက်ပွဲကော်မရှင်ကဘယ်လောက်ထိအရေးပါတဲ့အခက်အခဲနာကရှိနေပါလဲခင်ဗျာဘယ်လောက်ထိအရေးပါတယ်
โอเคကျွန်တော်မြန်မာတို့ဒီရွေးကောက်ပွဲကော်မရှင်ကခုနဆရာပြောသလိုတကယ်ဆရာဟောင်းကြီးတွေနောက်ပြီးတော့တကယ်အကုန်သမားကြီးတိတ်ခါရှိတဲ့ပညာတတ်တွေနိုင်ငံတော်နဲ့နိုင်ငံသားတွေပေါ်တစ်ဆာရှိတဲ့လူတွေလို့မဲကျွန်တော်မြင်တယ်နောက်ပြီးတော့ဘူချုံမှုကြီးတန်းရွှေကိုတိုင်လက်မှတ်ရေးထိုးပြီးတော့သူတို့ကိုအာဏာအကုန်ဆွဲအပ်ထားတယ်အဲ့တော့ရွေးကောက်ပွဲတရားမျှမျှတတ်တတ်လုတ်တင့်မလုတ်တင့်
တို့ကတော့ဥပဒေအတိုင်းလှုပ်တင်လှုပ်ထိုက်တဲ့ဟာကိုမလှုပ်ဘူးဆိုလို့ရှိရင်အာဟိုကျွန်တော်တို့ကနားအဖောက်ကိုအဖြစ်ပြောနေစရာမလိုဘူးဥပမာဆိုပါဆိုခုန ဒီစစ်ထောက်ထမ်းရေးတွေကပါတီဝင်အသစ်တွေကိုဝင်ရောက်ဟုတ်ကွာလုတ်ဘယ်လိုပြောမလဲထိန်းချုပ်နေတဲ့ကိစ္စတွေကိုဒီကော်မရှင်လူကြီးတွေကဒါမျိုးစာထုတ်တင်တယ်ဟုတ်ကဲ့အဲ့လိုလုံးမှာကျွန်တော်တို့နိုင်ငံသားတွေအားလုံးကဒီလူတွေဟာကိုတိတ်ခါနဲ့ကုန်သတင်းနဲ့နိုင်ငံနဲ့တိုင်းပြည်ပေါ်တက်စာရှိရှိလုတ်တဲ့လူတွေဟုတ်တယ်မဟုတ်ဘူးဆိုတော့ကျွန်တော်တို့ကဆုံးဖြတ်မှာဆိုတော့ ြင်းပဖို့မူချုပ်မှုကြီးကိုယ်တိုင်ကပေးထားတဲ့အာဏာကိုသူတို့တကယ်အသုံးချသလားမသုံးချဘူးလားဆိုတာတနေ့ပြီးတနေ့ကျွန်တော်တို့စောင့်ကြည့်ပြီးတော့လိလရမှာဖြစ်ပါတယ်
အဲ့လိုလွတ်လပ်ပြီးတရားမျှတတဲ့ယူကောက်ပွဲတွေလုံနိုင်မဲ့အဲ့အဲ့ဒီအတွက်အဲ့လိုဖြစ်လာမဲ့အခြေခံအခင်းကျင်းတွေဖန်တီးနာမဲ့အချိန်ပေါ့ဒီကာလအတွင်းမှာအလုံးလောက်ရှိသေးတယ်လို့ရောဒေါက်တာဆလိုင်းယူဆပါလား
ကျွန်တော်တို့ယူဆပါတယ်တကယ်လို့သူတို့ဒီသူတို့ရဲ့ယူကောက်ပွဲကော်မရှင်ဆိုင်ရာဥပဒေထဲမှာသူတို့မှာလုပ်ပိုင်ခွင့်အများကြီးရှိတယ
်ဒီ
ယူကောက်ပွဲနဲ့ပတ်သက်ပြီးတော့အလုံးစုံသူတို့လက်ထဲမှာပဲရှိတယ်ဥပမာဘူချုပ်မှုဟိုဝန်ကြီးချုပ်ဦးသိန်းစိန်တို့ဒီလက်ရှိရာထူးကနေထွက်တဲ့နယ်မထွက်တဲ့ဘူးဆိုတာလေသူတို့ကိုယ်တိုင်ကပြောပိုင်ခွင့်ရှိတယ်ဒါပေမဲ့မပြောဘူးဆိုရင်လည်းအဲ့ဒါသူတို့ရဲ့တမိုင်းကိုသူတို့ရေးနေတယ်ဒါပဲလို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့
ထောက်ထမ်းရေးကဝင်ရောက်ဆွတ်ဖြစ်တာလေသူတို့အသားပိုင်ခွင့်ရှိတယ်ကချင်တိုးတက်ရေးပါတီကိုကချင်ပြည်တိုးတက်ပါတီကိုမှပင်ပုံတင်ခွင့်ပေးဖို့မပေးဖို့လေသူတို့မှလုပ်ပိုင်ခွင့်ရှိတယ
်ဟုတ်ကဲ့အ
ဲ့တော့လုပ်တယ်မလုပ်ဘူးဆိုတဲ့အပေါ်မှာပဲသူတို့ရဲ့အနာဂတ်ကိုသူတို့ကဟိုဘောဘယ်လိုပြောမလဲဆုံးဖြတ်နေတာဖြစ်တယ်
ဟုတ်ကဲ့ဒီဒီဒ
ီစ
ဥပဒေချုပ်ဒုတိယတရားသူကြီးချုပ်တာဝန်ရှိတဲ့ယာလူကြီးပုဂ္ဂိုလ်ကြီးတယောက်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့အဖွဲ့ကစစ်ထောက်လိုင်းရဲ့အဖွဲ့ကိုအကြောက်လန့်နေရမယ့်အခြေအနေမှာမရှိဘူးလို့ကျွန်တော်လည်းအဲ့လိုပဲယူဆမိပါတယ်ကျွန်တော်တို့တိုက်ရိုက်ဆွေးနွေးမဲ့သောတာရှင်တယောက်ကိုအရင်ဆုံးဖိတ်ခေါ်ရမှာပါသူကထိုင်းမြန်မာနယ်စပ်ကနေပြီးတော့ဆွေးနွေးရတာဖြစ်ပြီးတော့ဖုန်းလိုင်းကစိုးရိမ်စရာအခြေအနေရှိတဲ့အတွက်အရင်ဆုံးဆွေးနွေးခွင့်ပြုဖို့မြစ်တာရက်ခံထားတာပါအရှင်ဦးဩဘာသာဖြစ်ပါတယ်အရှင်ဖေကြားပါလားဗျာ
ဟဲ့ကြားတယ်ကြားတယ်ခင်ဗျာကြီး
မိမဖေတူတူနဲ့လူချင်းပေါ့အ
ေးနားပါလားအခုလုံးမယ်ရေကောက်ပွဲကြီးညာလေးတော့ဦးဇင်းတို့ရင်ထဲမှာဒါတော်တော်ခံစားရတယ်တော်လဲတာဒီဘုန်းကြီးကြီးပွဲတယ်ဗျာနော်
တင်ပါအဲ့
တော့နားပါရဲ့ရေကောက်ပွဲဦးဇင်းရဲ့သဘောထားပြောရရင်တော့ဦးဇင်းတို့ကတော့လုံးဝလုံးဝအယုံမကြည့်ဘူးဗျာနော်အဲ့ဒါနားပါရဲ့လက်ကင်တို့ဖြစ်တယ်အဲ့ဒါကြက်ဖို့ပါတီနဲ့နားပါရဲ့ဖနက်ကင်ပါတီတွေကလွဲလို့ရှိရင်ပြည်သူတရားလုံးကတော့လုံးဝအယုံကြည့်ရှိမှာမဟုတ်ဘူးဗျာ
ဘ
ာလို့လဲဆိုလို့ရှိရင်ဒီသူရဲ့ရှင်တွေကလိုက်လိုက်လဲလဲနဲ့ထောက်ခံပြီးတော့ရွေးချယ်ပေးလိုက်တဲ့60ရွေးကောက်ပွဲကြမ်းလာကိုလိန်ညာခဲ့တယ်ဗျာနော်လိန်ညာခဲ့တယ်ပြည်သူကိုအနိုင်ကျင့်ခဲ့တယ်ဗျာအဲ့ဒီ60ရွေးကောက်ပွဲဟာကဘာကနေပြီးတော့တရားမျှတပါတယ်လို့ထောက်ခံထားတာဗျာ
တင်ပါဗျာ
အဲ့ဒါကိုလက်လျူရှုပြီးတော့2008ဖွဲ့စည်းပုံကိုစိတ်ကြိုက်ရေးဆဲပြီးမတရားတဲ့နေတဲ့အတီးပြုခဲ့တယ်အဲ့ဒါကိုအပြည့်တရားလုံးဝနားလည်နေတယ်ဗျာနော်အဲ့တော့ပြည်သူတရားလုံးကစစ်ဖနာကိုရောမရောက်ရောက်အောင်လို့ဟာလာပြည်သူကိုတရားဝင်နှိပ်စက်နိုင
်အော
င်အဲရေးဆွဲထားတဲ့2008ဖွဲ့စည်းပုံကိုအဲ့ဒီရွေးကောက်ပွဲလုပ်မယ်ဆိုလို့ရှိရင်အဲ့ဒီရွေးကောက်ပွဲဟာစစ်မှန်တဲ့ရွေးကောက်ပွဲလည်းမဟုတ်တလို့ရွေးကောက်ပွဲကော်မရှင်ဟာလည်းတရားမျှတတဲ့ကော်မရှင်ဖြစ်မှာမဟုတ်ဘူးလို့ယုံကြည်တယ်ဗျာ
တင်ပါဗျာကျေးဇူးတင်ပါဗျာရှင်ဖျားရဲ့မိန့်ကြားချက်နဲ့ပတ်သက်ပြီးတော့
စစ်အုပ်စုကြီးစိုးဖို့ပြည်သူအောင်အနိုင်ယူထားပြီးဒါမှအကျွင်းအကြံမရှိအောင်အနိုင်ယူခြင်းအောင်လုပ်ထားတဲ့ရွေးကောက်ပွဲမဟုတ်လို့
တင်ပါဗျာ
တို့ကသိပါတယ်ဗျာနော
်တင်ပါဗျာရှင်ဖျားမိန့်ကြားသွားတာအင်တန်တန်ဖို့ရှိပါတယ်ဗျာကျေးဇူးတင်ပါတယ်ကျွန်တော်အခုတခါနောက်ထပ်ဆွေးနွေးမယ့်သောတာရှင်တူကိုတခါလေးဖိတ်ခေါ်လိုက်ပါစီသူကတော့ဘကိုးမျိုးကဒီအခြေခံကျွန်တော်တို့လူအခွင့်ရေးရှိနေကြီးဦးဝေးမြင့်မှာလမ်းပြကျဲဦးဝေးမြင့်လို့ထင်ရှားပါတယ်ဟုတ်ကဲ့လမ်းပြကျဲရှိနေကြီးဦးဝေးမြင့်ဆွေးနွေးပါခင်ဗျာ
2010ရွေးကောက်ပွဲအတွက်လွတ်လပ်ပြီးတရားမျှတပါတယ်လို့နာဖအဆိုရကျညာထားတယ
်ဟုတ်ကဲ့
ဒီရွေးကောက်ပွဲကိုကြည်ကြရမယ်ဒီတော်စုရွေးကောက်ပွဲကော်မရှင်မှာကသီလတမာရီတိတ်ခါနဲ့ပြည့်စုံတဲ့လူဖြစ်ရကုံတည်းကြော်ကြားတိုင်းကျွန်တော်တို့ယာထူးယာကန်ရှိတဲ့အတိုင်းအထင်ကြီးစရာကျွန်တော်တို့မလိုပါဘူးအခုရွေးကောက်ပွဲကော်မရှင်ကဘာနဲ့တူတယ်လဲဆိုရင်စွန့်အပ်ပြီးနာမကြတဲ့အပြင်မျက်လုံးပါကြောင်တောင်ခန်းနေတဲ့ပုပ်ကူတဦးနဲ့တူနေတယ်ဒီအပြင်နှာပါစီးနေသေးတဲ့ပုပ်ကူဖြစ်နေတဲ့အတွက
်ကျမရဲ့တော့ချူလေးပါတော့
ပြည်သူလူထုကအာလုံးသိနေတဲ့အတွက်တရားမပြတာတော့ဒီကော်မရှင်ဒီရှိနေသည်ဒီကော်မရှင်ထဲမှာပါတဲ့လူတွေကလည်းပြည်သူတွေကိုနှိပ်စက်ထည့်ဘူးတဲ့လူတွေဖြစ်နေတဲ့အတွက်
ပထမမလေးစားဘူးဆိုတာတော့ကိုကိုကိုတည်တည်ခြင်းနဲ့ကော်မရှင်ကြောင်းမှုတင်ပြီလို့ပဲလမ်းလာတဲ့ကပြောချင်ပါတယ်ဟုတ်ကဲ့ခင်ဗျာနောက်စီးတဲ့ကိစ္စကတော့ကျွန်တော်တို့ဆရာဝန်နဲ့ဈေးကူရင်ပြောင်းနိုင်လောက်မယ်လို့ထင်ပါရဲ့เนาะအခုတော့ကျွန်တော်တကတော်ရှင်တို့တချို့အီးမေးလ်နဲ့ပို့ထားတာတွေရှိပါတယ်အဲ့ဒါကရင်စိုးအီးမေးတစ်စောင်ကိုဖတ်ပြပေးပါဦးเนาะမေးတန်တော့ကြော်ရေ
Okay ရှင် Forever Young ဆိုတဲ့တော်ရှင်ရေးလာတာပါရှင်ကော်မရှင်ရဲ့လက်ရှိလုပ်ပုံကိုင်မှုတွေကြားရတော့ပုံမြင်မဟုတ်တဲ့လက်တွေ့ပုံမြင်တစ်ပုဒ်လို့ဖြစ်နေပါပြီတဲ့ သမားသမက်ကြကြဆုံးဖြတ်ဖို့ခံထားတာမဟုတ်ဖ ೇನೆ ကိုလိုရာဖန်တီးပေးနိုင်မှုအတွက်မွေးစားထားခြင်းတသက်လို့သူမြင်ပါတယ်တဲ့ရှင်ရှင်ပြောရရင်ကော်မရှင်ရဲ့အခြေအနေကဖခင်စစ်အစိုးရကမွေးစားထားတဲ့မွေးစားသားများတာပါပဲတဲ့သူ့သားရင်းကတော့ကြမ်းခိုင်ဖွံ့ဖြိုးရေးပါတီပါတားရင်ကြမ်းခိုင်ဖွံ့ဖြိုးရေးပါတီနဲ့မွေးစားခံကျင်ရတဲ့ရှစ်ဆက်ရှစ်မျိုးဆက်ပါတီမဆလပါတီတိုင်းသားပါတီတချို့လိုန ေးကြီးတဲ့ဆေးရုံလိုနေရာမျိုးကလွဲလို့ကျန်းတဲ့နေရာအားလုံးကိုရှတ်ဒေါင်းခဏလောက်ချလိုက်ရင်ကောင်းမလားတဲ့ဥမာထမင်းစားဖို့တရက်နှစ်ရက်လောက်ဆုထားပြီးတော့ဘယ်သူမှအလုံးမလုံးကြပဲဒီလိုဆိုးရွားတဲ့ရန်တရားကြီးကိုအမှုနည်းနဲ့စတင်ဖယ်ရှားဖို့စ조사ကြမလားတဲ့ဆိုပြီးတော့ဒီသောရရှင် Forever Young ကသူ့ရဲ့အမြင်ကိုရေးလာပါတယ
်ကျေးဇူးတင်ပါတယ်မေတ္တနာကျော်ကြီးသူကတော့ renovate ပေါ့လေအစာဆုံးပြန်ပြီးတော့အစ်စ်ပြန်လုပ်လိုက်မယ် shut down လုပ်ထားလိုက်မယ်ပြီးရင် renovate လုပ်မယ်ပေါ့လေစိတ်ဝင်စားစရာအတွေ့တစ်ခုပါပဲဆိုတော့ကျွန်တော်ဒီဆွေးနွေးချက်တွေအနေပေါ်ပေါ်လာတဲ့မေးခွန်းမှာဆရာ slide ကိုကျွန်တော်မေးပြစီလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတွေမဖြစ်ခဲ့ဘူးဆိုရင်ပေါ့နော်အခုကအများစုကတော့ပြောနေကြတာဖြစ်နိုင်ပွဲရမရှိဘူးတဲ့ကျွန်တော်တို့အခုဆွေးနွေးကြတဲ့ဟာတွေ email နဲ့ဟလာအတန်နဲ့ကိုယ်တိုင်ဆွေးနွေးတဲ့လူတွေဟာကိုကြည့်မယ်ဆိုရင်အဲ့လိုရွေးကောက်ပွဲတွေမဖြစ်ခဲ့ဘူးလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေမဖြစ်ခဲ့ဘူးဆိုရင်ရွေးကောက်ပွဲကော်မရှင်လူကြီးတွေကရောတမိုင်းတရားခံဖြစ်တဲ့အထက်မှာပါသွားမလားဒေါက်တာဆလိုက
်ကျွန်တော်အမြင်တော့အဲဒီကိစ္စကတော်တော်အရေးကြီးတဲ့ကိစ္စဖြစ်တယ်လို့ထင်တယ်သူတို့ကတမိုင်းတရားခံဖြစ်သွားမယ်တကယ်လို့သူတို့ကသာကော်မရှင်ရဲ့အာဏာနဲ့လှုပ်တင်လှုပ်ထိုက်တဲ့ဟာမလုပ်ဘူးဆိုလို့ရှင်နောက်ဆုံးကြရင်သူတို့ကော်မရှင်ကို၌ကိုမူချုပ်မှုကြီးတန်းရွှေတို့ဒီနာအဖလက်ညှိုးထိုးเสียအကြောင်းရှိတယ်မင်းတို့ဒါလှုပ်ဖို့ငါတို့ကဥပဒေထုတ်ပြန်ပေးပြီးသားဒီတိုင်းလှုပ်ဖို့လှုပ်ပေးပြီးသားเออလုတ်တဲ့နဲ့ဟာမလုတ်ပဲနဲ့နောက်ဆုံးကျတော့ဒီရွေးကောက်ပွဲရလက်ကြီးကဘယ်သူမှလက်မခံနိုင်เสียအကြောင်းတွေဖြစ်လာတယ်ဆိုပြီးတော့လက်ညှိုးထိုးเสียရှိနိုင်တယ်အဲ့ဒါကြောင့်ကျွန်တော်အမြင်မှာတော့ဒီကော်မရှင်ဟာအခုချိန်မှာအချိန်ရှိပါသေးတယ်သူတို့လုတ်တင်လုတ်ထိုက်တဲ့ဟာကိုလုတ်ပြီးတော့တမိုင်းမှာတရားခံဖြစ်မသွားအောင်ဒီပမာပြည့်ရဲ့2020-21ရွေးကောက်ပွဲထဲမှာကောင်းမွန်တဲ့အဖြေလေးတစ်ခုထွက်လာအောင်သူတို့လုတ်တင်တယ်လို့ကျွန်တော်ကတော့
ဟုတ်ကဲ့တမိုင်းတရားခံအမှုတွဲတွဲမပအောင်လုပ်ဖို့အချိန်ရှိသေးတယ်ပေါ့နော်ဆရာ
ဟုတ်ကဲ့ရှိပါတယ်ကျွန်တော်
ဆရာကမောင်ဆွေဆရာကမောင်ဆွေကျွန်တော်တခုမေးပြစီဖြတ်ပြီးတော့ပါဆရာတို့ဒီဆရာတို့ပါတီကနေပြီးတော့ခေါင်းဆောင်၄ယောက်ပေါ့နော်ပြီးခဲ့တဲ့ကျွန်တော်တို့90ရွေးကောက်ပွဲမှာပါခဲ့တယ်နောက်တော့အချင်းကြတယ်ဆိုတော့အဲ့ဒီအချင်းကြထားတဲ့အတွက်ပြန်ပြီးတော့ဟိုစာတင်ရမယ်ဆိုပြီးတော့ဆရာတို့တင်ထားတယ်ကျွန်တော်တို့သိရပါအဲ့ဒါနဲ့ပတ်သက်လို့ဆရာတို့အကျိုးကြောင့်သိရပါပြီလား
ဟုတ်ကဲ့အကျိုးကြောင့်ကတော့ကျွန်တော်တို့အခုထိသူဆုံးဖြတ်ချက်ချမှာပေးသေးပါဘူ
းဟုတ်ကဲ့
ကျွန်တော်တို့ကိုပြန်ပြီးတော့အတင်းပြတဲ့အရာတွေကမပြည့်စုံလို့ဆိုပြီးတော့ကကျွန်တော်ဒီရေကောက်ပွဲကော်မရှင်ကထုတ်ထားတဲ့ဥပဒေဒီမှာပါတဲ့အချက်အချို့ကိုကျွန်တော်တို့ဖြတ်ပြန်ပြီးတော့ကဖြည့်ဆက်ပြီးတော့ဒါတွေကိုပါတီမှတ်ပုံတင်တော့အတိုင်းပါပဲအောက်မှတ်ပုံတင်တော့ပါခဲ့တဲ့အချက်တွေပါပဲအဲ့ဒါတွေကိုကျွန်တော်တို့အမှုတွေနဲ့ပတ်သက်တဲ့အခါမှာလည်းဒီတိုင်းပဲဟိုဂရီပေးဖို့ကျွန်တော်တို့အကျန်အကြောင်းကြားတော့ကတချို့ပုံကိုယ်တွေလည်းတင်ဖို့ပြင်ဆင်နေလို့ပြောရမှာပေါ့ဗျာအဲ့ဒီလိုလည်းပဲနေရရောက်နေတော့ဒါတွေကအခုဖြစ်ချင်းနိုင်ငံမလုပ်နိုင်သေးပါဘူးအဲ့တော့ဒါကျွန်တော်တို့အကြောင်းကြားသေးပဲရှိပါသေးတယ
်ဟုတ်ကဲ့
အဲ့လိုဆက်ပြီးတော့လုပ်ကြမယ်ဆိုတာတူချင်းတယောက်ချင်းကိစ္စဖြစ်ပါလေဟိုပါတီကိစ္စမဟုတ်ပါဘူးဆိုတော့အမှုတွေကတူချင်းတယောက်ချင်းဆိုတာကျွန်တော်တို့အဲဒါပြည်ထောင်ပြီးဆိုင်ခဲ့ကြရတော့
ဟုတ်ကဲ့ခင်ဗျအ
ဲ့တော့ကျွန်တော်တို့ကလည်းရှင်းပါတယ်ဒါကျွန်တော်တို့ကနိုင်ငံသားတယောက်ရဲ့အခွင့်အရေးဟာရှိပါတယ်အမှုကိုကြားခံပြီးတဲ့အခါမှာဒါတွေကဆက်ပြီးတော့ကဒီလိုပုံမှန်တွေနဲ့ကျွန်တော်တို့ဆက်ပြီးတော့တန်တောက်ခွင့်ကနေဖို့မလိုတော့ပါဘူးအဲနောက်ပြီးတော့ဟိုတုန်းကလည်းပဲမတ်ဆလာချစ်တုန်းကအတီတန်ပြထားတယ်ဒီကျွန်တော်တို့လည်းအမှုတွေရှိတဲ့ပုံစံတွေဟာကိုယ်စက်ကနေဒီပောက်ပွဲတုန်းကဝင်ဝင်ပေးထားတာရှိပါတယ်နာမည်သာပြောင်းသွားတယ်ရှေ့အစိုးရကတော့ဒီအစိုးရပါပဲ
ဟုတ်ကဲ့ဆရာတို့
ရှိခဲ့တဲ့ရှိပါတယ်ဆိုကျွန်တော်တို့ကတော့ပြန်လည်ရှင်းလင်းပြကြမှုတွေတော့ကော်မရှင်ဥက္ကဋ္ဌကိုကျွန်တော်တို့ပြေဆုံးတဲ့အခါတော့ပြောခဲ့ပါတယ်
ဟုတ်ကဲ့ဆရာတို့အဲ့လိုမျိုးပေါ့လေတကယ်ပထမဦးဆုံးကျေးဆရာတို့ဟလာပါတီဖွဲ့စည်းခွင့်တင်ပါတင်ညာတဲ့အဲ့ဒီအချိန်တွေတုန်းကရောဆရာတို့ရွေးကောက်ပွဲဝင်မယ်ဆိုရင်ဒီလိုမျိုးတင်ရမယ်လို့ရှင်းရှင်းလင်းလင်းသိထားခဲ့သလားဆရာတို့အဲ့လိုပြောထားဘူးသလား
မဟုတ်ရရွေးကောက်ဝင်မယ်ဆိုတော့မပါဘူးဗျ
ဟုတ်ကဲ့
ပါတီမှတ်ပုံတင်တော့ကဒီလိုကော်မရှင်ဥပဒေပါရွေးကောက်ပွဲဥပဒေတွေကို
เออเลขาบ่แม่ไล่น่ะบ่แม่สุบิแล้วกรีปี้อ่ะอะเส้นชื่อบาเลยอะกูเลยไอ้สาไอ้อุบัติเหตุกูเว้ทับไปแล้วจนเราอ่ะอีกว่าเว้วินเมย์สวนดาริกูไล่น่ะบ่แม่สุบิกรีปี้เนี่ยฮะจ้านนี่รู้ถัดตองเนี่ยอเส้นมาเว้อ๋อโอเคจนเราเอาถัดตัวได้สิดูกูไปขอพยาสิกูมองมองเลยมาอเมริกันพี่ตองซุมานี่ไทยเนี่ยกูมองมองเลยมาโอเคกูมองมองเลยจ้าบาล่ะครับเนี่ย
โอเคจ้าบาครับสวัสดีครับเนี่ยดูดูยินบ่ โอเคเออจนเราดีเยอะกว่าคอมมิชชั่นในประเทศเราบอกเลยจนเราที่ที่เราบอกเราดีวันนั้นห้องนี้อะไรมีอะไรที่เราจนเราที่เออที่เราบอกมาไม่รู้มิชชั่นไม่เป็นอะไรเสียมาเนี่ยยังนี่แค่เรื่องนั่นคืออะไรที่เยอะกว่าคอมมิชชั่นอะไรที่แค่เราจะจนเราว่าเช่นที่สุดว่ามาลบไปกูไม่ใช่หรือที่ก็ว่าที่ผู้ชมกันช่วยเนี่ยที่อาทิตย์ที่เราอู้เอาตัวรู้อะไรก็ตัวที่ช่วยเราเป็นเอามาเว้ตัวอะไรก็ที่เอาคาบยาเนี่ยอะไรเนี่ยยุติยุติตลาดเราไม่ใช่เพราะอะไรส่ ကျွန်တော်တို့ဒီချက်ဝင်ငါးသိတင်ရမယ်စီကံနေတခြားစီကံနေအများကြီးရှိတဲ့ခါကျတော့ဒီရေကောက်ပွဲကိုယ်စားလှယ်တင်ရမယ်ရကန်ကအင်မတန်တူတော်လို့တဲ့ဟာကဒါကမဖြစ်နိုင်ဘူးဒါတွေကဟိုပွဲလေးတော့သူတို့ငွေရတီးဟာတွေတော့အကုန်လုံးကျော်တင်ပြင်ဆင်ပြီးတော့သူတို့ကဒီရေကောက်ပွဲကော်မရှင်ကနေပြီးတော့သူကလိုက်ပြီးတော့ပြည်သာချက်ထိုးရတဲ့သဘောနောက်တစ်ခုကရေကောက်ပွဲကော်မရှင်နဲ့ပတ်သက်လို့ဥပဒေ ye sana thoka me ne sama ma la da mo ko de le di niya ma shi de pi su a mya su ye blao ya ga no ye thoka mu ya shi ma ko de le phit ma la su de a che de le ho ati ja ma ti de u
na tu ga
le di yu kaw me ko de le commission ya le bi lo di me ye de de kai sa ga le chano pi lo wa a khu di ho a lo wa shi shin le le ba ma shi u a lo naw so chu ji ya ma so lo shi de no di yu kaw me commission ye lo ya ga lo blo ma ho chano lo wa da ho ba ma ana le ma shi be ne tu lo wa pya yo a ni ne be ku na ga တမိုင်းတဲ့ခါဖြစ်ခံရမယ့်အထဲမှာသူတို့ပါတယ်နောက်တစ်ခုကကျွန်တော်ပြည်သူတွေပြောချင်တာကကျွန်တော်တို့စစ်စွာက1990ခုနှစ်မှာတခါလိန်ပြီးပြီဒုတိယဒီတိယဒီ2010မှာလည်းလိန်မှုသူတို့ကလည်းအခုသင်ကြားမပြနိုင်ပြီအဲ့တော့ပထမတစ်ခါအလိန်ခံရတော့လိန်တဲ့လူရဲ့အဖြစ်အခုဒုတိယတစ်ခါအလိန်ခံရမယ်ဆိုရင်တော့အလိန်ခံရတဲ့လူရဲ့အဖြစ်ဖြစ်တယ်ဆိုတာလည်းကျွန်တော်ပြောချင်တယ်နောက်တစ်ခုကဒီနိုင်ငံရေး
နောက်တစ်ခုတော့ထားလိုက်တော့တော့မယ်တ
ဲ့ဒီကျွန်တော်တို့အားလုံးကစူးစီးကြည့်နေရတဲ့ဒီရွေးကောက်ပွဲကိုတမိုင်းမောင်းလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကလည်းကြည့်ရတဲ့သူကြားရုပ်လေးတစ်ခု
ဟုတ်ကဲ့ကိုမောင်လွေရုပ်ောက်ပွဲသဘိမ့်ပေါက်ရေးကိစ္စမဟုတ်တဲ့အတွက်အဲ့ဒါလေးတော့ကျွန်တော်တို့ရက်ထားလိုက်အောင်ပါကော်မရှင်နဲ့ပတ်သက်တဲ့ကိုမောင်လွေရဲ့သဘောထားပြတ်သွားပါပြီဟုတ်ကဲ့ကိုမောင်လွေပြောသွားတဲ့အထက်မှာကျွန်တော်တခုတွေ့တာကရုပ်ောက်ပွဲကော်မရှင်လူကြီးတွေကဘာမှလုပ်ပိုင်ခွင့်မရှိဘူးအာဏာမရှိဘူးအထက်ကချပေးတဲ့အတိုင်းပဲလုပ်နေရတယ်ဆိုပြီးတော့ပါပါတယ်အဲ့တော့ဆက်ဒေါ်တာစလိုက်ရုပ်ောက်ပွဲကော်မရှင်လူကြီးတွေကလုပ်ပိုင်ခွင့်မရှိဘူးအာဏာမရှိဘူးခိုင်းတဲ့အတိုင်းလုပ်ရတယ်ဆိုရင်သူတို့လုတ်တဲ့လူရက်တွေအတွက်သူတို့ကအပြစ်မရှိဘူးပေါ့သူတို့အပြစ်လွတ်သွားမှာလားသူတို့ကတစ်ချိန်မှာတမိုင်းတရားခံမဖြစ်တော့ဘူးလားမမယွင်ဖြစ်ခဲ့မယ်ဆိုရင
်ပထမပြောပြပါဘီသူတို့လုတ်ချင်တယ်ဆိုလို့ရှိရင်လုတ်လို့ရပါတယ်လုတ်ဖို့မလုတ်ဖို့ဆိုတာသူတို့ရဲ့ဆုံးဖြတ်ချက်ပါသူတို့ကနိုင်ငံရေးပါတီဝင်လည်းမဟုတ်ဘူးလဆာစိတ်ကြီးငွေလည်းနဲ့အခြားရာထူပါအောင်မှလည်းယူထားတဲ့လူတွေမဟုတ်
ဟုတ်ကဲ့
အရင်တော့ကသူတို့ကစစ်ထောက်ချုပ်ဖြစ်ရင်ဖြစ်မယ်ဆရာထူခန့်ချုပ်ဖြစ်ရင်ဖြစ်မယ်ဗမုခါဟောင်းဖြစ်ဖြစ်မယ်တရားသူကြီးဖြစ်ရင်ဖြစ်မယ်ဒါပေမဲ့ဒီအခုရွေးကောက်ပွဲကော်မရှင်ဖြစ်ပြီးကြတဲ့ဟာသူတို့ဟာသူတို့လက်ထက်မှာရှိတဲ့လုတ်ပိုင်ခွင့်ကိုလုံးဝတုံးတင်တယ်လို့အတုံးချတင်တယ်လို့အဲတုံးပြီးတော့တမိုင်းတစ်ခုကိုဆတ်သွားအောင်လုတ်တင်တယ်လို့ပဲကျွန်တော်ယူဆတယ်
ဟုတ်ကဲ့တချင်ချာမှာတော့
လုတ်လဲအခုထိကျွန်တော်ကမျှော်လင့်တယ
်
ဥပမာတစ်ချက်တော့ဆရာ
ဟုတ်ကဲ့
ဥပမာ KSPP ကောင်းဆောင်တွေကို
CIO
နဲ့ဆက်နွယ်ပြီးတော့မှတ်ပုံတင်ခွင့်မပေးရင်ဒီကော်မရှင်ကစဉ်းစားတဲ့နဲ့ဥပဒေအရတစ်ချက်ကနာအဖဟာ KIO နဲ့တရားဝင်ငင်းငင်းချင်း
ရတာဟုတ်ကဲ့အ
ဲ့တော့ဒီဟာကြောင့်သူတို့ပေလို့ရှိရင်ဒီကော်မရှင်လူကြီးတွေက KIO နဲ့နာအဖကြားကတရုံဝင်ငင်းချင်းတီဆောက်ထားတဲ့ဟာကိုသူတို့ကပေဖြတ်ရကြတယ
်
အဲ့လောက်ထိသူတို့ကသွားပြီးစဉ်းစားတင်တယ်
နောက်ပြီးတော့အတန်ကောင်းတဲ့ချက်ပါ
ဆရာဆရာဟိုဦးခင်မောင်ရွှေတုတ်ကိုအရင်တော့ကနိုင်ငံတော်ပုံကံမှုနဲ့ထောင်ချခဲ့တယ်ဆိုပြီးတော့လုတဲ့ကိစ္စတွေအတွက်သူတို့လုလို့ရှိရင်ဒီကော်မရှင်ကပြန်ပြီးတော့စဉ်းစားမှာဘူချုံမှုကြီးတန်းရွှေတုတ်ဘူချုံမှုကြီးသိုးမောင်တို့ဟာဒီဆက်အခြေခံဥပဒေတစ်ခုကိုဖျက်ပြီးတော့အာဏာသိမ်းတဲ့လူတွေဖြစ်တဲ့အတွက်သူတို့ကုန်ထိုက်ကပဲဒီနိုင်ငံတော်အခြေခံဥပဒေကိုပုံကန်တဲ့လူတွေဖြစ်တယ်ဆိုတာကိုဒီကော်မရှင်လူကြီးတွေလည်းစဉ်းစားပေးတင်တယ
်ဟုတ်ကဲ့
အဲ့တော့သူတို့မှတကယ်လို့တမာတမတ်နေချင်တယ်ဆိုလို့ရှိရင်ဒီအချိန်ဟာသူတို့အတွက်အကောင်းဆုံးသောအချိန
်ဟုတ်ကဲ့
အနာဂတ်အတွက်အကောင်းဆုံးသောအချိန်အခါဖြစ်တယ်သူတို့မှရှိတဲ့လုပ်ပိုင်ခွင့်ကိုလုပ်တင်တယ်လို့ပဲကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဆရာဦးကမောင်စီကိုဂျန်တဲ့အချိန်50စက္ကန့်လောက်တည်းမိကွန်းတစ်ခုမေးပါရစေအခုလက်ရှိဒီနေ့ကျွန်တော်တို့စကားပြောနေတဲ့အချိန်ထိပေါ့လေဆရာတို့အခက်အခဲမျိုးကြုံခဲ့ပြီးအခုလက်ရှိကြုံနေတဲ့နောက်လဲဆရာတို့ဖြတ်သန်းအောင်မယ်လို့မာလာ9ရက်နေ့အထီရောကိုလိုမာလာ9ရက်နေ့နောက်ပိုင်းမှာရောဆိုတော့အခုအချိန်ဒီမှာဆရာခေါင်းထဲမှာယူကော့ပွဲမဝင်တော့ဘူးဆိုပြီးတော့စဉ်းစားမိတာမျိုး
สีลาบาลาเสียโอเคเปียเอ่อจนเรามาปาร์ตี้ท้องน่ะมาตะละนี่6เว็บไปสิบาดิโอเคไอ้มาตลอดกูตะเลดิกูไปอ่ะมั้ยสุบิรอยักกะเลยต้องจะเตอกุกะมาไปอ่ะมั้ยสุดแล้วก็จ้ะจนเราก็อะเต็นเจ็ดตะกาเลยโหญะกุญะเป็งโหผิดอ๋อได้ชูบ่ไม่อยากอ๋อลูกเกอ่าผิดได้ขาจ้ะรอโอเคสิบาเปมวยอ๋อมั้ยลงนี่ดีล่ะลูกจนเราก็ตันเสียดิผิดอ่ะเลยอ๋อผิดอ่ะเลยตัวเลยเว้ยจนเราเนี่ยแอนตี้มาอยู่เยอะแยะกะปิดๆชูซีบ่ နာမူပြီးတော့လုပ်မယ်ဆိုတော့ကဘယ်လိုပဲအခက်အခဲဖြစ်ဖြစ်ပြည်သူတွေမဲထည့်နေအခါမှာလူစီအင်အားစုတရားရကတော့ပါနေရုပ်အစ်နေတဲ့ခံယူချက်ပုံမှာရက်တည်ပြီးကျွန်တော်တို့ပါတီထောင်ရပါအဲ့တော့ကရှေ့လျှောက်ပြီးလဲကျွန်တော်တို့ကအခက်အခဲအကျက်သေးတွေကတွေးဦးမယ်ဆိုတာလဲကျွန်တော်တို့ညှို့လင့်ပြီးတော့
ဒီချက်ဒီတော့ဆရာတို့မနှုတ်ထက်သေးဘူးပေါ့ဆရာ
ဟုတ်ကဲ့နှုတ်ထက်ဖို့ဆိုတာကကျွန်တော်တို့လမ်းဆုံးအောင်တော့ရှောက်ကြည့်အောင်ပါပဲ
ဟုတ်ကဲ့ပါဆ
ရာလမ်းဆုံးတဲ့အခါမှာရွာတွေ့ရင်တော့လဲတွေ့မှာပေါ့ဗျာ
ဟုတ်ကဲ့ဆရာ
လမ်းဆုံးတဲ့အခါကျမှကျွန်တော်တို့ကလုံးလုံးမရတော့အောင်ဖြစ်နေတော့လဲအမျိုးစင်စားကောင်းစဉ်းစားရမယ်ဆိုတော့ဒါတော့ကိုစီကောင်ကအတွေ့အထိရှိကောင်းရှိနေမှာပါ
ဟုတ်ကဲ့ပါခင်ဗျာ
အဲတော့ဥဒေကောင်တော့ဘာမှကြိုတင်ပြီးကျွန်တော်တို့အဲပြောလို့မရသေးဘူးပေါ့ဗျာ
ဟုတ်ကဲ့ပါဆ
ရာအကြတဲ့တော့ကျုံးနေရတော့အမှန်ပဲဗျ
ဟုတ်ကဲ့ပါဆရာဟုတ
်ကဲ့
လမ်းဆုံးရင်တော့ဆရာတို့အားလုံးရွာတွေ့ပါစေမြန်မာနိုင်ငံသူနိုင်ငံသားအားလုံးလည်းရွာတွေ့ပါစေလို့ဆန္ဒမုံပြုနေတဲ့ဒီကနေ့စီစီကိုဒီမှာပဲညီကိုချုပ်ပါခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်